ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားဒေသကဒုက္ခသည်စခန်းတွေမှာကိုဗစ် -19 ရောဂါကာကွယ်ရေးဘာတွေလှုပ်ဆောင်ထားသလဲဆိုတာသောရရှင်တွေကိုပြောပြပေးကြပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကနေအိမ်ကြီးချင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတိမ်းရှောင်သွားကြတဲ့တိမ်းချီတဲ့ရိုဟင်ဂျာမွတ်စလင်တွေခိုးလုံနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြုံရမယ်ဆိုရင်အလွန်ကိုအန္တရာယ်ကြီးမားလာနိုင်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုပ် UNHCR စားတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ဒုက္ခသည်ဆိုင်ရာနိုင်ငံတကာ NGO အဖွဲ့တွေအကူအညီပေးရေးအဖွဲ့အစည်းတွေကသတိပေးထားပါတယ်။ဒါကြောင့်ဘင်္ဂလားဒေ့ရှ်အစိုးရကရောဒုက္ခသည်စခန်းတာဝန်ရှိသူတွေကပါကိုဗစ်ရောဂါကူးစက်ပြန့်ပွားမှုမရှိစေရေးဒုက္ခသည်စခန်းအသီးသီးမှာရိုဟင်ဂျာဒုက္ခသည်တွေလိုက်နာကြဖို့စီကံချက်တွေကိုထုတ်ပြန်ထားပြီးအထူးသဖြင့်ကတော့လူစုလူဝေးမလုကြဖို့အပါအဝင်စခန်းတွေတဲကိုလည်းလူအဝင်အထွက်တင်းကျပ်ကန့်သတ်လိုက်တာပါဘာလုခါလီဒုက္ခသည်စခန်းမှာဗိုင်းရပ်စ်ကာကွယ်ရေးဘလို့ညွှန်ကြားချက်တွေထုတ်ထားတယ်လဲဆိုတော့ကိုတော့အဲ့ဒီမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်ဥယီစလန်ကပြောပြပါတယ
်ကဘာစနေကြအစီအစဉ် WHO ကနေကလာတချင်းရေကတွေတုံ့ပြန်နေပါတယ်ခင်ဗျာရေကတော့ပြည့်စုံရဲ့လူစုလူဝေးမလို့ကြဘူးအဲ့လိုညွန်ကြားတာပါတယ်ခင်ဗျာအင်းတောင်တစုအနည်းဦးစီးတယောက်ပဲတွားပြီးတော့ရေကတွေတွားထုတ်ရပါတယ်ခင်ဗျာတဦးနဲ့တဦးသုံးပြကောင်းမှတန်းစီပြီးတော့အဲရေကတွေတုံ့နေရပါတယ်ခင်ဗျာဒီကနေ့အရှင်အတီတော့ကိုဗစ် -19 နဲ့ပတ်သက်ပြီးတော့တဦးတယောက်မှကုဆွေးခြင်းမရှိတာကိုသိရှိရပါတယ်ခင်ဗျာ
ဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့အသိပညာပေးတာတွေကိုရိုဟင်ဂျာဗမာဘင်္ဂလီဘာသာစကားသုံးပြောနဲ့ရေဒီယိုကနေထုတ်လွှင့်တာပိုစတာနဲ့လက်ကမ်းစာဆောင်ဖြန့်ဝေတာတွေကိုလည်း UNHCR ကဦးဆောင်ပြီးကျန်းမာရေးလှုပ်သားတွေနဲ့ဆောင်ရွက်နေကြပါတယ်။ဘာသာရေးဝိပုစုတောင်းပွဲတွေအပါအဝင်လူစုလူဝေးလှုပ်တာကိုတားမြစ်ထားသလိုဗလီတွေမှာလည်းလူဦးရေအကန့်အသတ်နဲ့ဝိပုနေကြရတယ်လို့ဥယီစလန်ကပြောပြပါတယ်
။လူစုလူဝေးမလို့ကြဘူး။တာတင်းကြောင့်တဲ့အလုံးဖိတ်ပြင်တာကိုတွေ့ရတယ်။နောက်ဈေးဆိုင်တွေလည်းအကုန်လုံးပိတ်ကြပါတယ်။အင်းသေးကအင်းမထွက်ကြဘူးလေညွှန်ချတာပါတယ်ခင်ဗျာ။နောက်တဦးနဲ့တဦးသုံးပေအကောက်ဝဲနေတိုင်ပေါ်နောက်ချောင်းစုနာစဲလျံမတ်နဲ့နောက်ဘောဝါကာဖူအတွက်လည်းညုံချတတ်ပါရခင်ဗျာအကိုရဲ့တန်းရှိရအတွက်တော့အဲလက်ကောမချကနာစိတ်ကြဖို့ဖျားရှိကူချောင်းတော့လူငါးဦးတဲ့ပူရဲမစူးရဘူးဆိုပြီးတော့ညုံချတတ်ပါရခင်ဗျာပလီဥဆောင်ဆရာနဲ့အဲလူအနေငယ်တဝက်ကျွန်းနေကြပါတယ်နောက်တခြားလူတွေဆိုရင်ကိုယ့်မှာကိုယ်ပဲဝက်ကျွန်းကြပါရခင်ဗျာ
အခုလိုမျိုးတိမ့်ချီတဲ့လူတွေစုဝေးခိုလုံနေထိုင်ရတဲ့ဒုက္ခသည်စခန်းတွေတဲ့ကိုဗစ် -19 လိုကပ်ရောဂါဖြစ်ပွားလာမှစိုးရိမ်နေကြချိန်မှာပဲဘင်္ဂလားပင်လယ်အော်ကိုဖျက်ပြီးတော့လှေစီးထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့လှေတစင်းပင်လယ်ထဲမျောနေတဲ့အချိန်မှာတော့အစာရေစာပြတ်လတ်မှုကြောင့်အနည်းဆုံးလူ30သေဆုံးခဲ့ရပါတယ်အဲ့ဒီထဲကအသက်မသေးကြရစ်သူတွေကိုဘင်္ဂလားဒေ့ရှ်နေကြာစောင့်တက်ကကယ်တင်လိုက်ပြီးတဲ့နောက်မှာတော့အဲ့ဒီထဲကရိုဟင်ဂျာတချို့ကိုကုတုပလောင်စခန်းတွေထဲခေါ်ယူဆောက်ရှောက်ထားပြီးဆေးကုသမှုပေးနေပါတယ်လို့ဥယီစလန်ကပြောပြပါတယ
်ဒုက္ခသည်တွေကိုဧပြီလ16ရက်နေ့နေ့ပိုင်းကဘင်္ဂလားဒေ့ရှ်လုံခြုံရေးနဲ့ကုလသမဂ္ဂအဖွဲ့အစည်းများအပါအဝင်သူတို့ကိုကုတုပလောင်ဒုက္ခသည်လက်ခံရေးစခန်းမှာဆောင်ရှောက်တာပါတယ်ခင်ဗျာကိုဗစ် -19 နဲ့ပတ်သက်ပြီးတော့ကုသမှုရှိမှရှိပေါ့အဲရေပောင်းဆလေးရတီတားရှိမယ်ဆိုပြီးတော့ကြားသိနေရပါတယ်ခင်ဗျာအခုတော့လူတွေကမြမပြေပြင်းရေးလုပ်ငန်းစဉ်ကိုမမြင်တွေ့ရတဲ့အခြေအကြောင်းနောက်မလေးရှားနိုင်ငံဘက်ကိုသွားလိုက်ဒီလေမှာတင်လိုက်အဲ့လိုရှိနေတာကိုထွေးရပါတယ်ခင်ဗျာနိုင်ငံတကာတိုင်းဝိုင်းအနေနဲ့ရောမြမဆူရအနေနဲ့ပါကျွန်တော်တို့ရူဟင်ဂျာအကြက်တွေကိုပြည်လေဆွန်ရဖေဖော်ဝါရီအလျက်နဲ့တောင်းဆိုခြင်းရှိပါတယ်ခင်ဗျာ
ရူဟင်ဂျာဆိုတဲ့အတုံးတုံးကိုလက်ခံပထားတဲ့မြန်မာအစိုးရဘက်ကတော့ကမ္ဘာနဲ့ COVID-19 ဗိုင်းရပ်စ်ရောဂါကူးစက်မှုကာကွယ်တဲ့အနေနဲ့ရခိုင်ပြည်နယ်မောင်နှံခရိုင်ဘက်မှာလည်းဘင်္ဂလားဒေ့ရှ်ကနေပြန်လာတဲ့သူတွေကိုမလက်ခံတော့တဲ့အကြောင်းရခိုင်ပြည်နယ်အစိုးရဖွဲ့စီပင်သာယာရေးဝန်ကြီးက VOA မြန်မာပိုင်းကိုပြောဆိုထားသလိုဒေသကိတ်တွေကနေပြန်ဝင်လာသူတွေဧပြီလဆန်းကနေစလို့မရှိတော့ဘူးလို့လည်းအတည်ပြုထားပါတယ်။စနေနေ့အထိဆိုရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာ COVID-19 ကူးစက်ခံထားရသူပေါင်းက2100ကျော်ရှိနေပြီးသေဆုံးသူ80ကျော်ရှိတဲ့အကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်။ကျမစုမောကဆက်သွယ်မေးမြန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။